ရွေးကောက်ပွဲကော်မရှင်ဟာအာဏာရပါတီရဲ့လွှမ်းမိုးမှုရှိနေတယ်လို့နိုင်ငံရေးပါတီငယ်တွေကဝေဖန်နေတဲ့အကြောင်းကိုပြောပြချင်ပါတယ်ကျမအင်တနာထွန်းမအခု2020ပြည်နှစ်နိုဝင်ဘာလမှာရွေးကောက်ပွဲကိုကျင်းပဖို့အစီအစဉ်ထားပါတယ်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်တာတွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်မှုတွေအားနည်းတယ်ဆိုပြီးပါတီတချို့ကဝေဖန်မှုတွေဒီရက်ပိုင်းမှာရှိလာနေပါတယ်အထူးသဖြင့်ရွေးကောက်ပွဲကျင်းပမဲ့အချိန်တတ်မှတ်မှုနဲ့ပြင်ဆင်မှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံရေးပါတီအားလုံးနဲ့ဆွေးနွေးညှိနှိုင်းတာမျိုးမလုပ်တဲ့အပေါ်ပါတီငယ်တွေကမကျေနပ်ပါဘူးရွေးကောက်ပွဲတရားဝင်မှုရဖို့ဆိုရင်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲကော်မရှင်အပေါ်ရှင်ပြိုင်မဲ့ပါတီတွေရဲ့ယုံကြည်မှုလိုအပ်တယ်လို့သူတို့ကပြောပါရယ်ပြည်သူပါတီရဲ့ဥက္ကဋ္ဌဦးကိုကိုကြီးကလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့အမှုအားဖြင့်ကိုကအနိုင်ရပါတီနဲ့မပတ်သက်တဲ့လွတ်လပ်တဲ့ကော်မရှင်မျိုးဖြစ်တယ်လို့ဆိုပါရယ
်ဥပဒေကို၌ကသူကအနိုင်ရတဲ့ပါတီကလွှတ်တော်ကိုလွှမ်းမိုးမယ်လွှတ်တော်ကနေပြီးတော့သမရနဲ့အစိုးရအဖွဲ့ကိုဖွဲ့စည်းမယ်သမရကနေကော်မရှင်ကိုခန့်မယ်ကော်မရှင်ကလာမဲ့ရွေးကောက်ပွဲကိုကြီးကြပ်တယ်ဆိုတော့ဒီလွတ်လပ်မျှတတဲ့ရွေးကောက်ပွဲကော်မရှင်ဖြစ်ဖို့ဆိုတာမူအားဖြင့်ကိုနိုင်ကအနိုင်ရပါတီနဲ့လည်းမပတ်သက်ပဲပါတီနဲ့မှမပတ်သက်တဲ့ရွေးကောက်ပွဲရလတ်နဲ့မချိတ်ဆက်တဲ့ရွေးကောက်ပွဲကော်မရှင်မျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်ဒါကဟိုနာမည်ရီနဲ့လူပုဂ္ဂိုလ်ရပြောတာမျိုးပဲနဲ့မူအားဖြင့်ကျွန်တော်တို့ပြောတာဖြစ်ပါတယ်
မဲဆင်းကိုအွန်လိုင်းကနေကြည်ညာမယ်ဆိုတာမျိုးလည်းသတင်းတွေထွက်နေတာကြောင့်လက်ရှိမြန်မာနိုင်ငံမှာအင်တာနက်မရရှိသေးတဲ့မြို့တွေရွာတွေအများကြီးရှိနေသေးပြီးတော့ရခိုင်ပြည်နယ်ကမြို့နယ်ရှိမြို့နယ်ဟာအင်တာနက်ဖြတ်တောက်ခံထားရတာမျိုးရှိနေတာကြောင့်လက်ရှိမှာဒီလိုစီစဉ်တာကလက်တွေ့မကျပဲမျက်မျက်တတထိထိရရဆောင်ရွက်နိုင်မယ်လို့မမြင်ဘူးလို့ဦးကိုကိုကြီးကဆိုပါတယ်ရွေးကောက်ပွဲကျင်းပဖို့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီကိုရွေးကောက်ပွဲကော်မရှင်ကခေါ်ယူဆွေးနွေးတာမျိုးအခုအချိန်ထိမရှိသေးဘူးလို့ရခိုင်အမျိုးသားပါတီရဲ့ဒုတိယဥက္ကဋ္ဌဒေါက်အေနုစိန်ကပြောပါရယ်မြန်မာတိုင်းနိုင်ငံလုံးမှာရွေးကောက်ပွဲကိုတပြိုင်တည်းကျင်းပနိုင်မှာမလားဆိုတာမသိရသေးပေမဲ့ရွေးကောက်ပွဲကော်မရှင်နဲ့လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေဟာပါတီတွေအပေါ်မှာတပြင်းညီတည်းဖြစ်တယ်လို့ဒေါက်အေနုစိန်ကဆိုပါရယ
်ကျွန်မတို့ကတော့ဒီလက်ရှိအစိုးရရဲ့ဒီရွေးကောက်ပွဲဆိုင်ရာမှာတောင်းဝန်ရှိတဲ့ရွေးကောက်ပွဲကော်မရှင်ရဲ့အဆောင်အဦတွေကတော့ဟိုတကြီးညီတော့ဖြစ်တယ်ဆိုတဲ့အနေအထားမျိုးကိုပဲပြောချင်တယ်။အခုကကျင်းပမယ်မကျင်းပဘူးဆိုတာမသိရသေးဘူးဆိုတော့ကျမတို့လူရခိုင်ပြည်နယ်အခြေစိုက်တဲ့ရခိုင်မျိုးသားကိုအခြေပြုတဲ့နိုင်ငံရေးပါတီတရဲ့အနေနဲ့ကတော့ဟိုစိန်ခေါ်မှုတွေအဟန့်တားနေနော်ဒါတွေရှိနေတယ
်။ရွေးကောက်ပွဲကော်မရှင်ဟာကိုဗစ်ကိုအကြောင်းပြပြီးလူတာထက်ပိုတင်းကျပ်တာတွေလုပ်နေသလိုပါတီဆောင်ဒီမိုကရေစီအတွက်လှုပ်ဆောင်ရမှာလှုပ်ဆောင်ချက်တွေနှိကွေးနေတယ်လို့ပြည်သူ့ရှစ်ဆောင်ပါတီရဲ့ဒုတိယဥက္ကဋ္ဌဦးကျော်စေရကဝေဖန်ပါတယ်
။ရွေးကောက်ပွဲကော်မရှင်ကနည်းနည်းကျွန်တော်တို့ပြည်သူ့ရှစ်ဆောင်ပါတီနဲ့ဆက်ဆံတာကိုကြည့်ရင်တော့နည်းနည်းနှိတယ်ကကျွန်တော်တို့ကလေကျွန်တော်တို့လှုပ်ရှင်နေတာကသူတင်ပြတယ်တင်ပြတာကိုပြန်အကြောင်းပြန်လာနှိတာပေါ့နှိတော့ဘာလို့ဆိုရွေးကောက်ပွဲကော်မရှင်ဆိုတော့အမှန်တော့ပါတီအားလုံးကဒါပါတီဆောင်ဒီမိုကရေစီကိုဟိုအားပေးရမှာပေါ့လေသူတွတ်တွတ်လဲလဲဖြစ်အောင်ခုတော့ဒီကိုဗစ် -19 ကိုအကြောင်းပြပြီးတော့ကျွန်တော်တို့ကန့်တက်ချက်ကနည်းနည်းလေးလူလာတဲ့တို့ကျွန်တော်တို့ပြောရချင်းတော့ကျွန်တော်ပါတီတင်နေတယ်ဆိုတော့ကြားပါတယ်တော့မသိဘူးလူလာတဲ့ပို့ပြီးတော့နည်းနည်းပြောနေတဲ့ဘောမျိုးတော့ရှိတယ်ကျွန်တော်တို့မှာလေအဲ့ဒါလေးတော့ကံကက်ခဲပါတယ်ကျွန်တော်သိတော့ဘူပါတော့
ပါတီဆောင်ဒီမိုကရေစီစနစ်မှာရွေးကောက်ပွဲကော်မရှင်အနေနဲ့ပါတီအသစ်တွေအပေါ်မှာကူညီအားပေးမှုနည်းနေတယ်လို့ဦးကျော်စရာကဆိုပါတယ်ဒီလိုပါတီတချို့ကဝေဖန်မှုတွေရှိလာနေတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့တဆုံးတရာဖြည့်ဆင်းဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ်ပါတီတွေရဲ့ဝေဖန်ချက်နဲ့ပတ်သက်လို့နေပြည်တော်ကရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကို VOE ကမေးမြန်းမှုစူးစမ်းပေမဲ့ဖုံးလက်ခံဖြေကြားခြင်းမရှိပါဘူး။ဒီရွေးကောက်ပွဲကိုနိုဝင်ဘာလမှာကျင်းပမယ်ဆိုတာပဲထုတ်ပြန်ထားပြီးတော့ကျင်းပမယ့်ရက်ကိုတော့မထုတ်ပြန်သေးပါဘူး။လက်ရှိရခိုင်မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်ပုံမှန်အတိုင်းရွေးကောက်ပွဲကိုတပြင်းညီကျင်းပနိုင်မလားဆိုတာကိုရခိုင်ပါတီတွေကစိုးရိမ်နေကြပါလိမ့်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။